စက်တင်ဘာလ3ရက်ဂျပန်အခြေစိုက်ဒီပလိုမက်သတင်းစာမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဒေါ်လာရဲ့အသုံးစရိတ်ဘတ်ဂျက်နဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ပြည်တွင်းပြည်ပမြန်မာပြည်သူတွေစီကရန်ပုံငွေကောက်ခံရရှိမှုအမေရိကန်ဒေါ်လာသန်း900ရှိခဲ့ကြောင်းနိုင်ငံနဲ့ပြည်သူလူထုရဲ့အောင်ပွဲစီကိုတန်တမမချောချောမွမွရောက်ရှိဖို့ခက်ခဲပေမဲ့စစ်တပ်အာဏာသိမ်းမှုစွန့်ကျင်သူတွေမှာစစ်ကောင်စီအကြမ်းတွေ့အောင်ဆောင်ရွက်နိုင်တဲ့နီလန်းတွေအလုံးလောက်ရှိနေကြောင်းလဲဂျပန်အခြေစိုက်နီကေအရှာသတင်းကဖော်ပြခဲ့ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကိုရွေးကောက်ခံ NLD အစိုးရတိုင်းရင်းသားလူမျိုးစုကိုယ်စားလှယ်တွေအရပ်ဖက်ခေါင်းဆောင်တွေနဲ့ပြီးခဲ့တဲ့ AB လကဖွဲ့စည်းခဲ့တာပါ။အာဏာသိမ်းစစ်ကောင်စီနဲ့ဖက်ပြိုင်မှုတရားဝင်အစိုးရဖြစ်နိုင်ငံတကာရဲ့အသိအမှတ်ပြုခံရဖို့ဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်။ရရှိတဲ့ရန်ပုံငွေတွေကိုမြန်မာနိုင်ငံရဲ့ပြည်ပကဗန်နိုက်တွေမှာအထူးကထားရှိပြီး NUG အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်စင်လုံငန်းလေပတ်ကြီးအပြင်လူသားချင်းစာနာကူညီရေးကိုဗစ် -19 ကာကွယ်ဆေးထိုးနှံရေးစစ်ရုပ်ချုပ်ရေးကိုစတင်တဲ့ CDM လှုပ်ရှားမှုမှာပါဝင်တဲ့သူတွေကိုအကူအညီပေးပံ့ပိုးရေးတွေအတွက်အသုံးပြုဖို့ဖြစ်ပါတယ်။ NUG ရဲ့ရန်ပုံငွေကောက်ခံမှုကိုထိဖွဲ့တာအပါအဝင်မြန်မာပြည်သူလူထုရဲ့ထက်ဝင်မှုပြည်ပရောက်မြန်မာတို့ရဲ့လှူဒါန်းမှုစတဲ့ပုံသဏ္ဍာန်မျိုးစုံနဲ့ဆောင်ရွက်ခဲ့တာလည်းဖြစ်ပါတယ်။ထိဖွဲ့နာကိုပြီးခဲ့တဲ့လကပထမဆုံးအချိန်စတင်ခဲ့ရမှာတနာရီကျော်အချိန်တွင်းထိလက်မှတ်အလုံးကုံသွားခဲ့ပါတယ်။အာဏာသိမ်းစစ်ကောင်စီကချင်းချုံနေတဲ့ကြားကထိလက်မှတ်တွေကုံသွားခဲ့တာလည်းဖြစ်ပါတယ်။အခုဆိုရင်ထိလုံငန်းကနေတလကိုအမေရိကန်ဒေါ်လာ8,400,000ဝန်းကျင်ရရှိမယ်လို့မျှော်လင့်ရကြောင်းလည်းနီကေအရှာသတင်းကဖော်ပြပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့သူ့ရဲ့ပထမဆုံးရာသုံးခံမကြီးဘတ်ဂျက်နောက်ဆုံးအခြေအနေကိုဇူလိုင်လမှာတင်ပြရမှာဖြစ်ပေမဲ့ CDM လှုပ်ရှားမှုနဲ့ COVID-19 ကူးစက်မှုရောဂါကြီးအတွက်အထောက်နေရတာတွေကြောင့်ရာသုံးခံမကြီးဘတ်ဂျက်နောက်ဆုံးအခြေအနေကိုတင်ပြဖို့ရွှေ့ရွှေ့ဆိုင်ခဲ့ရပါတယ်။ဒါ့အပြင် NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်အသိအမှတ်ပြုကြီးအတွက်နိုင်ငံရာချအစိုးရတွေအနေနဲ့မြန်မာစစ်ကောင်စီကိုထောက်ပံ့မှုတွေဖြတ်တောက်ဖို့စစ်တပ်နဲ့ဆက်နွယ်ပတ်သက်နေတဲ့လုပ်ငန်းတွေကိုအဆက်ပြတ်ဖို့လည်းတိုက်တွန်းထားပါတယ်။မကြခင်ရပိုင်းကပဲဂျမန်နိုင်ငံကကုမ္ပဏီတစ်ခုမြန်မာနိုင်ငံကနေထွက်ခွာသွားခဲ့ပါတယ်။ဒီအတွင်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မကြာခင်မှာပဲအမေရိကန်အစိုးရကအသွင်ထုတ်မလုပ်နိုင်အောင်ထိချုပ်ခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံခြားအရန်ငွေဒေါ်လာ1ဘီလီယံကိုပြန်လည်ရရှိရေးအတွက်အထောက်ဆောင်ရွက်နေရမှာအခုအခါတိုးတက်မှုတွေရရှိနေကြောင်း NUG ကပြောပါတယ်။ဒါအပြင်အာဏာသိမ်းစစ်ကောင်စီအပေါ်ပြည်သူလူထုရဲ့မနှင့်မြုပ်မှု COVID-19 ကာကွယ်ဆေးထိုးနှံရေးကိစ္စအားနည်းမှုတွေကိုလည်းNUG ဘဏ္ဍာရေးဝန်ကြီးဦးတည်ထောင်နိုင်ကထောက်ပြခဲ့တဲ့အပြင်အာဏာသိမ်းစစ်ကောင်စီဟာ NLD ရဲ့မူလပြုပြင်ပြောင်းလဲရေးအစီအစဉ်တချို့ကိုကူးယူခဲ့တယ်လို့ပြောဆိုကြောင်းလည်းနေကေအရှာသတင်းကဖော်ပြပါတယ်။စက်တင်ဘာလ4ရက် ANN သတင်းမှာတော့တရုတ်ပြည်အနေနဲ့မြန်မာစစ်ကောင်စီကိုကြောထောင်နောက်ခံပြုပစ်နေတယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းငြင်းချမ်းရေးတန်လွင်ခဲ့ကမ်းပင်နေပြီးနှစ်ဖက်လုံးအတွက်လှေနံနှစ်ဖက်နင်းနေတယ်ဆိုတဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာNLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဖျက်သိမ်းဖို့ NLD အစိုးရလက်ထက်ကသဘောတူညီခဲ့တဲ့မြန်မာနိုင်ငံတွင်းယင်းဒီမြို့နယ်မှုသဘောတူညီချက်တွေကိုဆက်လက်ဆောင်ရွက်ဖို့ဆန္ဒရှိကြောင်းတရုတ်အစိုးရကမြန်မာစစ်ကောင်စီကိုပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လကတရုတ်နဲ့မြန်မာနှစ်ဖက်ဆွေးနွေးပွဲတစ်ခုမှာတရုတ်အစိုးရအကြီးအကဲအရာရှိတဦးကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SAC ကိုမြန်မာနိုင်ငံအစိုးရအဖြစ်ယင်းညွန့်ပြောဆိုခဲ့ပေမဲ့ NLD ကိုဖျက်သိမ်းဖို့ကိုတော့စိုးရိမ်မခင်ဖြစ်တဲ့သဘောပြောဆိုခဲ့ပါတယ်။ဇူလိုင်လအတွင်း NLD ဗဟုအလုံးမှုဆောင်ဖွဲ့ထံကိုပြေပို့ခဲ့တဲ့စာမှာတရုတ်ကွန်မြူနတီပါတီရဲ့ရာပြည့်ပွဲအထိတ်အမှတ်ဂုဏ်ပြုလွှာပြေပို့ခဲ့တဲ့အတွက်ကျေးဇူးတင်ရှိကြောင်းလည်းဖော်ပြခဲ့ပါတယ်။အဲဒီစာနဲ့ပတ်သက်ပြီးနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာလှကျော်ဇော်ကလည်းဒီစာဟာ NLD ကိုမဖျက်သိမ်းဖို့မြန်မာနိုင်ငံစစ်ကောင်စီကိုတတိပေးတဲ့စာဖြစ်တဲ့အကြောင်းစစ်ကောင်စီအနေနဲ့မြန်မာနိုင်ငံတွင်းကတရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးအရင်မူလသဘောတူညီထားတာတွေအတိုင်းဆက်လက်ဆောင်ရွက်သွားရမှာဖြစ်ကြောင်းတရုတ်ပြည်အနေနဲ့မြန်မာနိုင်ငံတင်ကျင်းနေတာကမြင်တွေ့လို့တဲ့အကြောင်းဖော်ပြထားတယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ။